ဇွန်လ9ရက်နေ့ကစတင်ရှင်ပြိုင်နေတဲ့ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲစဉ်တွေမှာမနေ့ကကစားခဲ့တဲ့အမေရိကန်နဲ့အင်္ဂလန်အသင်းတို့ရဲ့ semi final ပွဲစဉ်အကြောင်းကိုပြောပြပေးပါမယ်ရှင်ဒီချိန်မြောက် FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲ semi final ပွဲစဉ်ကိုပြင်သစ်နိုင်ငံလီယွန်မြို့မှာမနေ့အင်္ဂါနေ့မှာကစားခဲ့တာမှာတော့လက်ရှိချန်ပီယံအသင်းဖြစ်တဲ့အမေရိကန်နဲ့ FIFA မှာနံပါတ်3လိုက်နေတဲ့အင်္ဂလန်အသင်းတို့ရှင်ပြိုင်ခဲ့ကြပြီးအမေရိကန်အသင်းကအင်္ဂလန်အသင်းကို2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲစဉ်မှာအမေရိကန်အမျိုးသမီးအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးမြမလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကအခုလိုသုံးသပ်ပါတယ
်။ဒီနေ့သုံးသပ်ရင်တော့ US ကကန်စစ်ကိုလုံအောင်ထိန်းကြတိုင်းမှာတစ်ချက်တစ်ချက်မှာသူကကောင်တာအတက်မထင်မဲ့ပဲနဲ့ပြန်ဖောက်ပြီးတော့တွင်းသွားတဲ့အလုံးတွေပေါ့လေဒါပေမဲ့အများဆုံးတိုက်စစ်ဆင်ပြီးတော့ဖိပြီးကစားတာအင်္ဂလန်ကစားပွဲအတိုင်းကစားနေတာသူတို့ပြတဲ့ပူဇော်ရှင်ကိုကြည့်မယ်ဆိုရင်အင်္ဂလန်က58ရာခိုင်နှုန်းရှိတယ် US က43ရာခိုင်နှုန်းပဲရှိတယ် US ကတဖြည်းဖြည်းနဲ့သူကပြန်ပြီးတော့ထိန်းကစားရင်းနဲ့ပဲတွေးစားလေးပေါ့ဒီနေ့ဆိုလည်းနောက်ပြီးတစ်ခုကောင်းသွားတာ US ကဒီနေ့မှလူတွေကိုအစားထိုးပြီးကစားသွားတာပေါ့နော်အရင်ကစားနေတဲ့နံပါတ်9တို့တင်းကပိန်နံပါတ်7တို့နံပါတ်10တို့မထည့်ပဲနဲ့နံပါတ်16တို့15တို့ထည့်ပြီးလူငယ်ချီတက်လေးသုံးကစားဝါတာပြင်လေတိုက်စစ်မျိုးနဲ့ထွင်သွားတယ်ပေါ့နော်အဲ့ဒါမျိုးလေးတွေမြင်ရတဲ့အခါကျတော့ US ကခံစစ်ကိုဦးစားပေးပြီးကစားဝါတယ်နည်းနည်းလုံလုံချုံချုံကစားတယ်ပေါ့လေပိုပြီးဦးစားပေးကစားဝါတွေ့ရတယ်တစ်ခါတလေရတဲ့အချိန်ကျမှတိုက်စစ်လေးဆင်ပြီးတော့မထင်မဲ့ပဲနဲ့ဝင်တိုက်ဝါတဲ့အချိန်မှာခေါင်းတိုက်ပြီးတွန်းဝါတာပဲနှလုံးစလုံးခေါင်းတိုက်ပြီးတွန်းဝါတာပေါ့နော်အင်္ဂလန်တော့တစ်ချက်တစ်ချက်ဖောက်နိုင်ရန်ကြောက်ဖို့ကောင်းတယ်ဒါပေမဲ့လည်းကလုံးကမဲနောက်ပနတီမဝင်ဘူးအဲ့မဲနောက်မဟုတ်ဘဲနဲ့ပြေးလိုက်မယ်ပနတီသာဝင်သွားမယ်ဆိုရင် final ဘွဲကအင်္ဂလန် final ဘွဲဖြစ်သွားပါလိမ့
်ဒုတိယပိုင်းမှာအင်္ဂလန်ဘက်ကတယောက်ရော့နဲ့ကစားခဲ့ရတာဖြစ်ကြောင်းနဲ့အမေရိကန်ဘက်ကလည်းပုံမှန်ကစားနေချနာမည်ကျော်3ယောက်လောက်မပါဘဲခြေသစ်တွေကိုထည့်ကစားသွားတာတွေ့ရတဲ့အကြောင်းကိုလည်းကိုရင်ထွေးကအခုလိုပြောပါတယ
်လက်ရှိဟိုပါမင်းနဲ့ကစားနေတဲ့အများနဲ့ကစားနေတဲ့နံပါတ်9တို့မပါဘူးနံပါတ်10တို့မပါဘူးအဲ့ဒါမျိုးတွေမထည့်ပဲနဲ့ဒီ15တို့16တို့လူသစ်ကလေးတွေထည့်လာတယ်။ဘာကြောင့်မသုံးလဲဆိုတာဒါနီးပြားတွေအသင်းသူအသင်းသားတွေပဲသိမယ်။ကျွန်တော်သိတာတော့ကျွန်တော်တို့ကတော့ဒီလူတွေမပါဘူး။ဟို quarter final မှာနှစ်ကိုးသွင်းလာခဲ့တဲ့ team ကတည်းက number 7လေးမပါလာဘူး။ဆို quarter final မှာသူသွင်းလာလို့ပြင်သစ်ကိုနိုင်ပြီးတော့ကျွန်တော်တို့က semi final ကိုတက်လာတာ။အဲ့ဒီနေ့မပါလာဘူးဆိုတော့ကျွန်တော်နည်းနည်းထူးထူးဆန်းဆန်းတော့ဖြစ်တယ်ပေါ့လေ
အမေရိကန်တင်းဟာပြီးခဲ့တဲ့ပွဲစဉ်မှာအင်ရှင်ပြင်သစ်အသင်းကိုအနိုင်ရလို့ semi final ပွဲစဉ်ကိုတက်လာခဲ့ပြီးအခုလိုအင်္ဂလန်အသင်းနဲ့ရှင်ပြိုင်အနိုင်ရခဲ့တာဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့ semi final မှာတော့နယ်သာလန်နဲ့ဆွီဒင်အသင်းတို့ရှင်ပြိုင်ကြမှာဖြစ်ပြီးအနိုင်ရတဲ့အသင်းဟာအမေရိကန်အသင်းနဲ့တနင်္ဂနွေနေ့ final ပွဲမှာတွေ့ကြပါလိမ့်မယ်ဒါကြောင့်ဆွီဒင်နဲ့နယ်သာလန်အသင်းတို့ရဲ့ခြေစွမ်းကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တော့ကိုရင်ထွေးကအခုလိုပြောပြပါတယ
်ကြည့်ခဲ့တဲ့နယ်သာလန်နဲ့လည်းကျွန်တော်ကြည့်ခဲ့ဘူးလေဆွီဒင်နဲ့လည်းဆွီဒင်နဲ့ USA နဲ့လည်းအုပ်စုပေါ်မှာတွေ့ခဲ့ဘူးလေဒါပေမဲ့အုပ်စုမှာလည်းဆွီဒင်အပါနဲ့ကစားပေမဲ့ USA ကနိုင်သွားတယ်ပေါ့ဗျာအုပ်စုပွဲတွေမှာဒါပေမဲ့ကျွန်တော်ခုနယ်သာလန်နဲ့ဆွီဒင်ကိုကြည့်မယ်ဆိုကျွန်တော်ကြိုက်တဲ့အသင်းကတော့ဆွီဒင်ကိုကျွန်တော်ပိုကြိုက်တယ်ကျွန်တော်ကြိုက်တတ်ရှိတဲ့ကစားနိုင်တဲ့အင်အားတွေရှိတယ်တယောက်ချင်းရဲ့အားတွေမှာလည်းဆွီဒင်ကနည်းနည်းလေးသာတယ်ဆိုတော့အောက်ကမှတွေ့တဲ့အသင်းပဲပြန်တွေ့နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်ပေါ့နော်။နောက်ပြန်ကစားလို့ရှိရင်ကျွန်တော်ဆွီဒင်ကနည်းနည်းလေးသာတယ်လို့တွေ့ကြည့်တာပေါ့လေ။ဆိုတော့ဒီ final မှာတွေ့နိုင်ရင် US နဲ့ဆွီဒင်နဲ့တွေ့နိုင်မယ်လို့ပဲပြန်မျှော်လင့်တယ်ပေါ့လေ
။အမေရိကန်အသင်းနဲ့တွေ့သမျှဘောလုံးအသင်းတိုင်းဟာမိကုံရန်ကုန်ကစားခဲ့ကြကြောင်းကိုလည်းသူကအခုလိုပြောပါတယ
်။ခု World Number 1မှာဖြစ်နေတာ US ဖြစ်နေတယ်။ဒါပေမဲ့ US နဲ့တွေ့တဲ့အသင်းတိုင်းဟာမိကုံရန်ကုန်ကစားကြတယ်။ဘာကြောင့် US ဆိုရင်တော်များများဟိုဘောလုံးအာကစားနည်းနဲ့ပဲပြောလာနိုင်ငံရဲ့နည်းမလားမသိတော့တော့ဘင်းတော်များများအပေလဲကိုကစားကြတယ်ဆိုတော့ဆွီဒင်ကလည်းကစားမှာပဲအုပ်စုဘွဲတော်လည်းဆွီဒင်နဲ့ကစားခဲ့တာတွေ့ကြည့်တဲ့အခါကျဆွီဒင်ကအပားနဲ့ကစားခဲ့ရတာမတင်မပဲသာရှုံးသွားတာအမှန်တကယ်သာတာကဆွီဒင်သာတယ်ကျွန်တော်အခုတောက်လျှောက်ကြည့်လာတဲ့ပွဲတွေမှာပြင်သစ်နဲ့ quarter final ကစားလေပြင်သစ်ကသာတယ် semi final ကစားတယ်အင်္ဂလန်သာတယ်ဒါပေမဲ့ကျွန်တော်အမြင်မှာသာတာကအင်္ဂလန်ကစားခွက်ကလည်းသာတယ်ပြင်သစ်ကစားခွက်လည်းသာဒါပေမဲ့လည်းနောက်တစ်ခုကလည်းအင်္ဂလန်နဲ့သူတို့တကူရှုံးတာပြီးမှလည်းသူတို့ကသေရပြန်ကြဖို့ကစားတဲ့အခါကျတော့မတင်မတဲ့လွဲချော်မှုလေးတွေရှိမှာပေါ့နော်လူတိုင်းမှာတော့ဟိုနည်းနည်းလေးလောဘစောတိုက်နေတဲ့အခါကျတော့မှားဝါးတိုက်လည်းရှိမယ်ဒါပေမဲ့လည်း US ကိုဒုတိယကိုသေရကိုတွင်းမယ်လို့လုပ်တဲ့ကိုကလည်းမတင်ပတ်ပဲလူချုံမဖြစ်နေလို့မပေးဘူးပနတီရတဲ့ပနတီကိုမတွင်းနိုင်ခဲ့ဘူးအဲ့ဒါမျိုးလေးတွေပေါ့နော်အဲ့ဒါတွင်းနိုင်ခဲ့တဲ့ဝင်သွားတဲ့ဆိုရင်တော့ဟို US ကတတိယနေရာလူပွဲကိုပဲကျောင်းမှာလေဒါပေမဲ့လည်း နောက်တန်းဒီကစားရကောင်းတဲ့ကိုသမားလေးတွေ save လုပ်နိုင်တယ်ဒါပေမဲ့ပနက်တီကိုဖမ်းသွားနိုင်တယ်ဆိုတာကာသွားနိုင်ဆိုတာနည်းနည်းနော်နော်အဆင့်တန်းတော့မဟုတ်ဘူးပေါ့ဗျာဒါသူ့ရဲ့ record တစ်ခုပဲပေါ့နော
်အင်္ဂလန်နဲ့အမေရိကန်အသင်းတို့ဟာ2008ခုနှစ်က quarter final မှာတစ်ကြိမ်ရှင်ပြိုင်ခဲ့ပြီးအဲ့ဒီအချိန်တုန်းကလည်းအမေရိကန်ကအင်္ဂလန်အသင်းကို3-0မရှိနဲ့အနိုင်ရခဲ့ပူပါတယ်ရှင်